ကိုရာပရက်စုဆန့်နေမှုပြဿနာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြည်ခဲ့တဲ့တရင်ပတ်တဲ့အလုပ်လက်မဲ့ခံစားခွင့်တောင်းခံသူနောက်ထပ်4.4%တိုးလာတယ်လို့အမေရိကန်ကလုံသမားဝန်ကြီးဌာနကသတင်းပေးနေကကြေညာခဲ့ပါတယ်ဂူလိုတူလာရာကြောင့်အမေရိကန်နိုင်ငံမှာတရင်းငါးပတ်အတွင်းခန်းစားခွင့်တောင်းခံသူစုစုပေါင်း26တန်းခွဲရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်တရင်းပတ်အတွင်းစီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်ရေးနီလန်းရှာဖွေနေကြရပါတယ်။ကယောဂါကအမေရိကန်စီးပွားရေးကိုအကြီးအကျယ်ရပ်ခန့်နေတာကြောင့်နောက်လာမယ့်အပတ်တွေမှာလည်းအလုပ်ဆုံးရှုံးရသူတွေတန်းနဲ့ချီပြီးအလုပ်လက်မဲ့ခန်းစားခွင့်တွေရှောက်ထားကြလိမ့်မယ်လို့ခန့်မှန်းရပါတယ်။1930စီးပွားပြတ်ကတ်ကြီးနောက်ပိုင်းအမေရိကန်နိုင်ငံမှာအလုပ်လက်မဲ့ဥယျာဉ်ကလောက်များတာမကြုံခဲ့ရပါဘူး။အခုအတိုင်းအတာအရအလုပ်လုပ်သူ6ဦးမှာတဦးလီပါအလုပ်လက်မဲ့ဖြစ်လာနေတာပါခင်ဗျ။